ခုပြောပြမယ်ပုံမြင်ရတော့အယုံဆိုးတဲ့ဘဲကလေးဆိုတဲ့ဒိမ့်မတ်ပုံမြင်ပဲဖြစ်တယ်နွေတနေ့မှာမိခင်ဘဲမကြီးကသူမရဲ့ဘဲကလေးတွေနဲ့ရှားခင်းတစ်ခုထဲမှာဂုံယူစွာနဲ့လမ်းလျှောက်နေတယ်ဘဲပေါက်ကလေးတွေရှိနေတော့သူဂုံယူမိတာဟာလည်းတိတ်တော့မဆန်းလှပါဘူးဒါပေမဲ့ဘဲလေးတစ်ကောင်ကိုတော့သူတန်လျာစိတ်နဲ့ကြည့်လိုက်မိတယ်အဲ့ဒီဘဲလေးကတိတ်ကိုထွားပြီးအယုတ်ဆိုးတာကိုတခြားဘဲကလေးတွေနဲ့တိတိတသာကိုမတူထူးခြားနေတယ်လေတခြားဘဲလေးတွေရဲ့တောင်ပံလေးတွေရဲ့အမွှေးလေးတွေဟာလူညံ့ပြီးအဝါရောင်တန်းနေကြတာကိုဒီရာကင်းတဲ့ကတခြားဘဲတွေတော့ငါ့ကိုဘာပြောကြမလဲစောက်ကြည့်ရမှာပဲလေတကယ်တော့ငါထင်သလောက်တော့ဒီကောင်လေးကယုတ်ဆိုးမယ်မထင်ပါဘူးဒါပေမဲ့လည်းတခြားဘဲတွေကလည်းဒီဘဲလေးဟာတိတ်ကိုအယုတ်ဆိုးတယ်လို့ကောက်ချက်ချတယ်ဒီလောက်အယုတ်ဆိုးတဲ့ဘဲကလေးမျိုးတခါမှမမြင်ဘူးတဲ့သူတို့ကဒီလိုပြောပြီးဘဲကလေးနဲ့အယောမဝင်မဲရှောင်ကြတယ်သူတို့နာဘဲကလေးရောက်လာရင်တွန်းပစ်ကြတယ်ရိုက်လွတ်ကြတယ်ဒီဘဲကလေးပေါ်လုံးဝမကျင်နာကြဘူးဘဲစာကျွေးရတဲ့မိန်းကလေးရတော့မှသွားစမ်းနေဟာတိတ်ကိုလောဘကြီးတဲ့ဘဲကလေးပဲလို့ပြောပြီးကန်ထုတ်လိုက်တယ်လीတနာစရာပါပဲသူခမားပျော်လဲမပျော်နိုင်ရှာဘူးသူ့အမေကိုယ်တိုင်ကတခြားဘဲသားသမီးတွေကိုချစ်တယ်လို့သူ့ကိုမချစ်ဘူးလीအရာကြောင့်နောက်ဆုံးမှာဘဲလေးဟာဒီရာတော်တွေကနေထွက်ပြေးတော့မယ်လို့သူဆုံးဖြတ်လိုက်တယ်ဒီလိုဆုံးဖြတ်ချိန်မှာနွေရာသီကကုန်းကန်နီးနေပြီစောင်းကာလာရောက်လာလို့ရာသီဥရုကအေးလာပြီပေါ့ဒါပေမဲ့ဘဲကလေးကတသည့်ရှိရှိထွက်လာခဲ့တော့တာပဲသူဟာတဖြည်းဖြည်းလျှောက်လာတယ်နောက်ဆုံးမှာတောဘဲရိုင်းတွေနေကြတဲ့ကန်ကြီးတကန်စီရောက်လာတယ်။သူတို့အားလုံးကထူးခြားတဲ့အယုတ်ဆိုးဘဲကလေးကိုဝိုင်းကြည့်ကြပြီးမင်းဘသူလဲမင်းဟာငါတို့အုပ်စုတွေရမဟုတ်ဘူးထွက်သွားစမ်းလို့ဒေါသတကြီးနဲ့ပြောဆိုနှင်ထုတ်တော့ဘဲကလေးကကျွန်တော်တိမ်မောနေလို့ပါကျေးဇူးပြုပြီးဒီမှာတညလောက်နားပေးရစေလို့ဝမ်းနဲ့စိတ်နဲ့တောင်းပန်လိုက်တော့တောဘဲတွေကညီးတွားရေရွတ်ပြီးအေးတညတော့နေကွာဆိုပြီးတညနေခွင့်ပြုလိုက်ကြတယ်။နောက်နေ့ကျတော့ခြေဦးတဲ့ရထွက်သွားရတာပေါ့။ညနေချိန်ရောက်တော့တဲအူလီတဲကိုတွေးလိုက်ရတယ်။သူအေးနေလို့တဲဝင်လိုက်တယ်။နောက်နေ့မနက်ကျတော့တဲမှနေတဲ့အဖွားကသူ့ကိုတွေးသွားလို့အော်ဟစ်ငေါင်ငန်းပြီးမောင်းထုတ်တော့တာပဲ။ထွက်သွားစမ်းအယုတ်ဆိုးအကောင်သူထွက်လာတော့အဖွားရဲ့ကြောင်ကအတော်ဝေးဝေးရောက်အောင်သူ့ကိုနောက်ကနေလိုက်ဖမ်းနေသေးတယ်လေ။သူလည်းကြောက်ကြောက်နဲ့ထွက်ပြေးရတာပေါ့အဲ့ဒီလူနဲ့ခီးဆက်လာတော့နောက်ရေကန်တစ်ခုစီရောက်လာပြန်တယ်သူရေကန်ထဲဆင်းကူးတယ်ဒါပေမဲ့နှွေကုံလို့ဆောင်းရောက်တော့ညတွေကအရန်အေးတော့သူ့ပတ်ဝန်းကျင်ကရေတွေပါခဲသွားပါလေရောမနေ့ရောက်တော့သူရေခဲထဲမှာမိနေပြီလေသူ့တကူလုံးအေးခဲပြီးကြိုက်ခဲနေလိုက်တာများသေလူနီးပါးအခြေအနေကိုသူရောက်သွားရှာတယ်ဒါပေမဲ့ကန်အားလျော်စွာပဲလေသမားတယောက်ကကန်နာရောက်လာတော့တနာစရာဘဲလေးကိုကယ်တင်လိုက်တယ်။လေသမားကဘဲလေးကိုသူ့ရဲ့နှွေးထွေးတဲ့အိမ်ကိုခေါ်သွားတယ်။လေသမားနဲ့ကလေးတွေကလည်းဘဲကလေးနဲ့ကစားကျင်ကြတယ်လေ။ဒါပေမဲ့ဒီရုပ်ဆိုးတဲ့ဘဲလေးဟာအကျဉ်းနာတာဆိုတာကိုမသိခဲ့ချစ်ချင်းဆိုတာကိုမခံစားခဲ့ရလေတော့အကျဉ်းနာခံရတာချစ်ခံရတာကိုပဲသူခမကြောက်လန့်နေရှာတယ်။ကြောက်စိတ်နဲ့ပြေးမိပြေးရစွပြီးတော့နွားနို့ဘုံနဲ့ပြုတ်ကြဂျုံမုတ်ထဲတဲ့စီထဲပြုတ်ကြလို့ပေါ့အဲ့ဒီတော့လေသမားဇနီးကဒေါသထွက်ပြီးအော်ဟစ်ငေါင်ငန်းတာပေါ့ဒါကြောင့်ဘဲကလေးလမ်းဖြန့်ပြီးပရင်းပေါက်ကပြန်ထွက်လိုက်တယ်။အခုတော့တဖွဲဖွဲကြနေတဲ့နှင်းတော်တွေရောက်ရပြန်တာပေါ့စောင်းကအေးလွန်းလှပါတယ်။ရေကန်နားကမြက်ခင်းတွေပေါ့ရေခဲလိုအေးတဲ့လီကအဆက်မပြတ်တိုက်နေတယ်။ဒီမြက်ခင်းထဲမှာပဲဘဲကလေးကနေရတာလीဒီတော့အေးလွန်းလို့တဆက်ဆက်ခိုက်ခိုက်တုံနေရှာတာပေါ့တနေ့ကောင်းငင်ထဲကတောင်ပံခတ်တန်တွေကိုဘဲကလေးကကြားလိုက်ရတယ်မောကြည့်လိုက်တော့ချစ်စရာငှက်ဖြူဖြူကြီးတွေနွေးထွေးတဲ့တောင်ပိုင်းဒေသစီကိုပြန်တန်းနေကြတာတွေးလိုက်ရတာပေါ့အဲ့ဒီငှက်ဖြူကြီးတွေကိုကြည့်ရင်သူ့ရင်ထဲမှာထူးခြားတဲ့ခံစားမှုတစ်ခုဖြစ်ထွန်းလာတယ်အဲ့ဒါကဘာလဲဆိုတော့ဒီငှက်ဖြူတွေဟာသူ့မိတ်ဆွေစစ်တွေညီကိုတွေပဲဆိုတဲ့အတွေးလေးသူ့ခေါင်းထဲဝင်လာတာပါပဲသူတို့ကတိတ်ကိုလှကြတယ်လို့လဲတွေးမိလိုက်ရောသူ့ခမရချက်ချင်းဝမ်းနေရရှာပြန်တယ်သူတို့ဟာငါ့လိုအယုတ်ဆိုးတဲ့ငှက်မျိုးကို နှစ်သက်လက်ခံကြမှာမဟုတ်ပါဘူး။နောက်သူတို့ဟာအခုငါရောက်နေတဲ့ဒေသကိုလည်းဘယ်တော့မှပြန်လာကြမှာမဟုတ်ပါဘူးလို့မျှော်လင့်ချက်မဲ့ပြီးစဉ်းစားလိုက်မိပြန်တယ်။တကယ်တော့အဲ့ဒီလှပတဲ့ဆွတ်ဆွတ်ဖြူငှက်တွေဟာငန်းတွေဖြစ်နေမှန်းသူမသိရှာဘူး။သူတို့ဟာတစ်ချိန်မှာဒီနေရာကိုပြန်လာကြမယ်ဆိုတာကိုလည်းသူမသိဘူး။အဲအေးတဲ့ဆောင်းရာသီကုန်သွားတော့ပူနွေးတဲ့ຫນွေဥရာသီရောက်လို့ရေခဲတွေနှင်းတွေအားလုံးအေးပျော်သွားကြတယ်လေ။အဲ့ဒီအချိန်မှာမြောက်ပိုင်းဒေသကိုပြန်သွားကြတဲ့ချစ်စရာကောင်းတဲ့ငှက်တွေဒိမ့်မက်ကိုပြန်လာခဲ့ကြတယ်။အခုတော့တစ်ပင်တွေခြုံတွေပေါ်မှာစိမ့်ဆူလန်းဆန်းတဲ့ရွက်သစ်တွေဝေနေပါပြီ။ကွင်းမြင်တွေထဲမှာလည်းအစိမ့်အောင်မြက်တွေတောက်ပတဲ့ပန်းတွေပွင့်လန်းနေကြပါပြီ။တနေ့ဘဲလေးကတောင်ပန်းတွေကိုဖြန့်ကားလိုက်တယ်ခုတော့တောင်ပန်တွေကအားကောင်းနေပြီကိုဒါကြောင့်ဘဲကလေးဟာမြင်မတဲ့တစ်ပင်ထိပ်ဖြားအရောက်ပြန်တက်နိုင်ပြီပေါ့တစ်ပင်ထိပ်ကနေအောက်ကိုငုတ်ကြည့်လိုက်တော့နေရောင်ထဲမှာတစ်ဖြက်ဖြက်ဝင်းလက်တောက်ပနေတဲ့ရေကန်စိမ့်ကြီးကိုမြင်လိုက်ရတယ်ဒါနဲ့ရေကန်ထဲပြန်ဆင်းလိုက်တာပေါ့ဒီအချိန်မှာရုတ်တရက်ဆိုသလိုပဲရေကန်ဘေးမှာရှိတဲ့ခြုံမုတ်တွေကငန်းသုံးကောင်ဟာရေထဲဆင်းလာပြီးသူ့ဘက်ကိုဖြည်းဖြည်းလေးကူးလာကြတယ်အိုးအရန်ကိုလှကြပါလားရှည်လျားတဲ့လေတိုင်းတွေကလည်းကွေးညွတ်လို့သားမွေးတွေကလည်းဆွတ်ဆွတ်ဖြူပြီးတော့နူးညံ့ဤဆက်နေတာလှလိုက်တာလှလိုက်တာသူငေးမောချီမွန်ပြီးဆုံးဖြတ်ချက်တစ်ခုကိုချလိုက်တယ်ငါသူတို့စီရောက်အောင်ကူးသွားမယ်ငါ့ကိုသူတို့ကတပ်ဖြစ်ချင်းတပ်ဖြစ်နိုင်တယ်ငါသိရုပ်ဆိုးတာဟုတ်ဘာပဲဖြစ်ဖြစ် तू ဆုံးဖြတ်ထားတဲ့အတိုင်းသူတို့စီကူးသွားတယ်ကူးသွားရင်လဲကျွန်တော်တတ်လိုက်ကြပါကျွန်တော်တတ်လိုက်ကြစမ်းပါခမရုံးနဲ့ရောဖို့ကျွန်တော်မှအခွင့်အရေးမရှိဘူးဆိုတော့ကျွန်တော်သိပါတယ်ကျွန်တော်ကတိတ်ကိုအယုတ်ဆိုးပါတယ်ဗျာလို့တဆာဆာပြောနေလေတယ်ဒီလိုပြောပြီးရှက်စိတ်နဲ့သူ့ခေါင်းငုတ်လိုက်တဲ့အခါသူ့ပုံရိပ်ကိုရေထဲမှာမြင်လိုက်တာပေါ့သူအခုမြင်လိုက်ရတဲ့ပုံရိပ်ကအချိုးမချပုံပြက်ပန်းပြက်မဟုတ်ဘူးပုံရိပ်ရဲ့အတောင်တွေကဆွတ်ဆွတ်ဖြူပြီးတိတ်ကိုလှနေတယ်တကယ်တော့အယုတ်ဆိုးပဲလေးဟာအခုငန်းကောင်ဖြစ်သွားတာလीကဲအခုတော့ရေကန်ထဲကချစ်စရာငှက်တွေနဲ့လိုက်ဖက်တဲ့အပေါင်းဖော်ဖြစ်သွားပြီပေါ့ကလေးတွေကရေကန်နားလာပြီးပေါင်မုတ်တွေဖြောင်းစိတ်တွေကျွေးရင်ဟေးဟေးဟောဟိုမှာအသိလျှောက်လာတဲ့ငန်းလေးကိုကြည်စမ်းအားလုံးထဲမှာသူကအလှဆုံးပဲလို့အချင်းချင်းပြောနေကြလေရေစောစောကငန်းတွေကလည်းငန်းငယ်လေးနာအရောက်ကူးလာကြပြီးသူတို့နှုတ်သီးတွေနဲ့ငန်းငယ်လေးကိုပုတ်သက်ပေးကြတယ်တဘောကတော့သူတို့ကချစ်ကြတယ်လက်ခံကြိုဆိုကြတယ်ဆိုတာပေါ့ဒီတော့လေလှပတဲ့ငန်းတစ်ကလေးကတောင်ပန်တွေကိုဖြန့်လေပင်ရှည်ကြီးကိုဂုံယူစွာဆန့်ထုတ်လိုက်တာပေါ့နောက်ဆုံးမှသူကငါအယုတ်ဆိုးတဲ့ဘဲဘဝတုန်းကဒီလိုပျော်ရွှင်မှုမျိုးကိုအိမ်မက်တောင်မမှတ်ခဲ့ဘူးပါဘူးလို့ရည်ရွတ်လိုက်လိမိလေတယ်